Nigerian နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကသူတို့ចောင်းကနေတနတ်သမားတွေဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရတဲ့ចောင်းသားလူငယ်လေးတွေတဲက344ယောက်ချစ်တဲ့ရင်းနေမှာပြန်လည်လွတ်မြောက်လာပါပြီ။အခုလိုပြန်လည်လွတ်မြောက်လာတာဟာတနိုင်ငံလုံးနဲ့နိုင်ငံတကာအသိုင်းအဝိုင်းအတွက်ပါစိတ်ပူပန်မှုအတော်လျော့သွားစေတယ်လို့ Nigeria သမ္မတမူဟာမာဒူဘူဟာရီက Twitter မှာရေးပါတယ်။ဒါအပြင်ကချီနာပြည်နယ်အုပ်ချုပ်ရေးမှူးမာဇာရီကိုရောထောင်ရင်းအဖွဲ့ရင်းစစ်တပ်နဲ့ရဲတပ်ဖွဲ့ကိုပါတနိုင်ငံလုံးကကျေးဇူးတင်ကြောင်းပြောပါတယ်။အခုပြန်တွေ့ရတဲ့ကလေးတွေဟာအနာကဇန်ဖာရာပြည်နယ်တောအုပ်ထဲမှာတွေ့ရတာဖြစ်ပြီးပျောက်ဆုံးနေတဲ့ចောင်းသားအလုံးပြန်လွတ်လာတာတော့မဟုတ်ပဲတချို့ကြံနေသေးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ကိုဆေးစစ်ပေးပြီးရင်မိသားစုတွေစီကိုတောက်ကြံနေမှာပြန်ပို့ပေးမှာဖြစ်ပါတယ်။သူတို့လွတ်မြောက်အောင်ပြန်ပေးငွေပေးမပေးတော့တိတိကျကျမသိရသေးပါဘူး။